တော်ရရှိများခင်ဗျာ1988ခုနှစ်စက်တင်ဘာလစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းတလကျော်အကြာနိုဝင်ဘာလတည်းမှာ ABSDF လို့ခေါ်တဲ့မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦးကိုထိုင်းမြန်မာနယ်စပ်တနေရာမှာစတင်ဖွဲ့စည်းခဲ့တာပါ ABSDF ကျောင်းသားတပ်မတော်ဟာတမိုင်းတုခွေမှာကျုံခဲ့ရတဲ့ဖြစ်ရဆိုတစ်ခုလည်းရှိခဲ့ပါတယ်အဲဒါကတော့1992ခုအစောပိုင်းကာလ ABSDF မြောက်ပိုင်းတပ်တွင်စီအစိုးရရဲ့ထောက်လှမ်းရေးတရှိုးဆိုတဲ့ဆွဆွဲချက်တွေနဲ့ကျောင်းသူကျောင်းသားအများအပြားကိုဖမ်းဆီးတပ်ဖြတ်တည်ဆုံခဲ့ရတဲ့ဖြစ်ဟာအခုဆိုရင်အနှစ်20ရှိလာခဲ့ပါပြီ။အဲ့ဒီတော့ကဖြစ်ရမှာထောက်လှမ်းရေးပါဆိုပြီးအဖမ်းဆီးနှိပ်စက်ခံရပြီးအသက်မတည်ဘဲပြန်လွတ်လာသူတူကတော့အခုအခါဩစတြေးလျနိုင်ငံမှာနေထိုင်သူမတ်နန်းအောင်ထွေးကြည့်ပါ။ကျွန
်မတို့လက်ကိုဓာတ်နဲ့မှွန်နဲ့မျက်နှာကိုမီးနဲ့ရှို့တယ်။သူတို့ကအဲ့လိုဆိုလက်ဖက်ရှော့ကိုကျွန်မတို့နှလုံးပေးတယ်ချီမနဲ့ချီချူကြတဲ့မှာတစ်ခုနဲ့နောက်တစ်ယောက်ကနေကမှဒီနှစ်ပေဆက်ပေါ့နောက်တစ်လုံးထပ်ပြီးတယ်ဆိုတော့ဒီ shock ကိုပြေးလိုက်တော့ကျမမဟုတ်ဘူးမဟုတ်ဘူးမဟုတ်ဘူးအသက်ကရှင်လို့ကြက်နေပြီအဲ့မှာကျမဟုတ်တယ်ဟုတ်တယ်ဟုတ်တယ်ဟုတ်တယ်ဆိုတော့သူကရက်ပြေးလိုက်တယ်နော်ဆိုတော့အသက်ရှူခွင့်ရတယ်ပြီးတော့မှကျမထောင်းလိုက်ရင်လုံးဝမဟုတ်ပါဘူးဆိုတော့ကျမရင်ညွန့်ကိုဆိုချက်ဖက်နဲ့ဆောင်းဆောင်းကန်တယ် electric shock ကိုပြန်ပြန်ပေးတယ်အဲ့တော့နောက်ဆုံးတော့ဥစားပေါ့တစ်ချက်တော့တတိလစ်သွားတယ်ဘောမြေကြီးပေါ်မှာလဲနေတာပေါ့အဲ့ဒီအချိန်မှာကျမခွန်းကြလိုက်တာကไอ้ตี่ยวก็ดีกองมาตุบูบ่ลี NIP อ่ะชุบท่าได้ตุบูแหละตะมาจ้าไล่ดิไอ้นี่กระเดะตะมาน้าเลยไล่ดิอ๋องาดีโหลมาไม่เปาะเนาะงาเสร่อมาเว้ยลูกสู้တော့มารอบตะนี้တော့ตันจ้างมายောက်ล่ะแม่งเงินข้าวมามาเนี่ยนี่เปาะไล่นี่ก็ไม่ตัดผู้นี่ไม่เปาะลุษิเนี่ยไม่ใส่เนี่ยนี่ตีทวาเลยมั้ยตะมาก็ไอ้ลูกเปาะพี่တော့ตัวชิจ้อยเปลี่ยนวนเนี่ยปั้นซอเนี่ยดีซอซอมิ้นโนဆက်ပြီးတော့နှိပ်ဆက်တယ်နောက်ဆုံးတော့နှိပ်ဆက်တဲ့တန်းนี่ကျွန်မမခံနိုင်တော့တဲ့အတွက်ကြောင့်မို့လို့ကျွန်မထောက်လန်းရေးပါလို့ပြောมาသူတို့နှိပ်ဆက်ကိုရက်ပြီးတယ်နောက်ကျမတို့မင်္ဂလိအင်္ကာထဲမှာတခုခုကိုဖွက်ထားနိုင်နေဆိုပြီးတော့ကျမတို့မင်္ဂလိအင်္ကာကိုပါသူတို့စစ်တယ်။အာချင်ချိုဦးရဲ့ကျမရဲ့နန်းစောရဲ့၃00ဖလုံးခံရတယ်။နောက်ဟိုကိုထွန်းအောင်ကျော်ကိုအကြီးအကျယ်နှိပ်ဆက်တယ်။လက်ဝက်ကတိုင်မှာလက်ကိုတန်ချောင်းထိုးပြီးတော့မှလှူထားတာ။ကျမပါပြလို့တိလဲဆိုတော့ကျမကိုယ်တိုင်လက်ဝက်ကတိုင်တင်ခံရတယ်။ကိုအဆိုင်ဆိုရင်တော့တော်တော်ကျန်းတယ်။မီးတွေနဲ့လည်းရှို့တယ်။အာသူ့ဖင်ကောင်းနဲ့ဒီပါဇက်ကိုဝါယာကျိုးထည့်ပြီးတော့မှဒီ electric shock ပေးတယ်။ပြီးတော့မှသူ့ရဲ့ယောက်ျားတစားကိုလည်းအဲ့လိုငမားကြိတ်တွေနဲ့ချိန်ယောက်ျားတစားတစ်ခုလုံးလည်းချိန်မွားနေပြီသူတို့ဓာတ်ရည်နဲ့မှွန်ထားတာမသိခင်တော့သူ့ဆီကအပုံနာထွက်နေပြီရှင့်နောက်တော့ဆေးရက်ကုသလို့မရတော့ဘူးသိသွားတယ်ဆိုတော့အများကြီးပဲသူတို့နှိပ်ဆက်တာလူမဆအောင်ကိုနှိပ်ဆက်တာ
1992ခုနှစ်ဖေဖော်ဝါရီလ12ရက်ပြည်တော်စုနေ့တရက်ထဲမှာပဲចောင်းသားရဲဘော်15ဦးကိုတစ်ချိန်နဲ့ကွပ်မြတ်ခဲ့ပါတယ်မန်းနန်းအောင်ထွေးကြည့်ပြောပြတာက
ချင်းကျော်ဦးကိုမတက်ခင်မှာမျိုးဝင်းရနေပြီးတော့မှကဲငါကောင်းနေမဖြော်ပြရတာကြာပြီတဲ့ခင်ကျုပ်ဦးကိုမတိန်ချိန်ခိုင်းနဲ့အဲ့မှာတန်ချောင်းခေါ်မြင့်ဆိုးရနေပြီးတော့မဟိတ်ကောင်းလေဒါမျိုးတော့မလုံနဲ့ခွာလို့လှမ်းတာတယ်မတိန်မချိန်ခိုင်းဘူးအဲ့တော့မျိုးဝင်းရနေပြီးတော့မှဆက်ပြီးတော့မှအဲ့ဒါဆိုလို့ရှိရင်လည်းဒီကိုလုံးချွတ်ဆိုပြီးတော့မှဒီကိုလုံးချွတ်လိုက်ရတယ်အဲ့မှာမှခင်ကျုပ်ဦးက CS ကျွန်မကိုတနတ်နဲ့ပဲပြစ်ပေးပါလို့ပြောလိုက်တော့တန်ချောင်းကတနတ်နဲ့ပြစ်ပေးလိုက်တယ်ချင်းမြင့်ဝင်းကလည်းသူ့ကိုတနတ်နဲ့ပြစ်ပေးဖို့ပြောလို့တန်ချောင်းကတနတ်နဲ့ပြစ်ပေးတယ်ဒါအတွက်ကြောင့်ကျွန်မတို့ကတနတ်တောင်နှစ်ချက်ကြားလိုက်ရတာကျန်တဲ့13ယောက်ကတော့မျိုးဝင်းနဲ့လှဆိုင်နေရလက်ဘင်းတွေကိုဓာတ်နဲ့ခုတ်တက်တယ်လို့ပြောတယ်။မျက်မြင်ကိုတွေ့ရဲဘော်တယောက်ကပြောတာပါ
။နောက်ထပ်အဖမ်းဆီးခံရသူတူကတော့မတင်းတင်းညီပါ။သူဟာဒံပြန်ထောင်လန်းရေးအဖြစ်ခိုင်းစေခံခဲ့ရတယ်လို့ပြောပြပါတယ
်။မဟုတ်ကြတော့မျိုးဝင်းကခေါ်တယ်လေ။ဟိုဒီထဲမှာရှိတဲ့အခုဖမ်းထားတဲ့သူတွေကိုပေါ့နော်။ဘသူကထောင်လန်းရေးအဖြစ်ဖြစ်တယ်ဆိုတာကိုဖော်ပေးပေါ့နော်။သူ့အနေနဲ့ပြန်ထည့်ထားပေးတာ။ထည့်ထားပြီးတော့အမကသူစကားနားထောင်ပြီးတော့အထက်ထဲမှာနေလိုက်။နောက်ကျတော့နေနေနဲ့တယောက်မှလည်းအဲ့လိုမျိုးပေါ့နော်ထောင်းလိုင်းလည်းမဖြစ်နိုင်ဘူးပေါ့နော်ဒါသူ့ကိုပြောပြတယ်ကျွန်တော်အခုမြင်တယ်လို့ပြောရရင်တော့အားလုံးကကျောင်းသားတွေကြီးပဲလို့ဘယ်သူမှထောင်းလိုင်းမဟုတ်ဘူးလို့အထင်လွဲနေကြပြီလို့ပြောပြတယ်အဲ့ဒါကို तू ကလည်းလက်မခံဘူးမဟုတ်ဘူးရှိတယ်ရှိလို့ရှိတယ်အဲ့ဒါတော့လိုချင်တဲ့ပုံစံကတော့ရမှာမဟုတ်ဘူးလို့ညီမကိုအဲ့လိုမျိုးထည့်ထားရင်တော့လို့
သူတို့စိတ်တိုင်းကြဖြစ်မလာတဲ့အခါမတ်တင်းတင်းညီကိုလည်းဖမ်းဆီးနှိပ်စက်ပြီးညင်မှန်ခဲ့တယ်လို့ဆိုပါတယ်
ဖြစ်တဲ့ခါကျတော့ထောင်းလိုင်းဆိုပြီးမှစစ်တဲ့လူတွေအတိုင်းပဲသူတို့ကမညာမတာပဲနှိပ်ဆက်တာပေါ့နော်ကျင်းဆက်ကိုရင်ပတ်ထဲကိုထည့်ပြီးမှတို့တာတို့ပြီးတော့မေးတာကျမကတော့ကိုမျိုးဝင်ပြောတယ်အဲ့လိုကြီးတော့ကျွန်တော်ဓာတ်မခံနိုင်တော့ဘူးကျွန်တော်တော့အမြန်ပြန်လှုပ်ပြီးမဟုတ်လည်းတက်ရင်လည်းတက်လို့ကျွန်တော်ဆက်မလုပ်နိုင်ဘူးပေါ့ကျွန်တော်ပြောအဲ့ချက်မှသူတို့ကသူတို့ဘယ်လိုစဉ်းစားပြီးကျွန်တော်ကတော့အဲ့ဒီမိန်းကလေး၅ယောက်ထမှာတော့အစောဆုံးပြန်လွတ်သွားတာပေါ့
ဒီကိစ္စဘယ်သူတွေမှာအဓိကတာဝန်အရှိဆုံးလဲလို့မတင်းသိညီကို RFA ကမေးမြန်းကြည့်ပါတယ်
တို့မြောက်ပိုင်းနေနဲ့ပဲပြောမယ်ဆိုရင်တော့မျိုးဝင်းရဲ့တန်ချောင်းရဲ့အောင်နိုင်ရဲ့ အဲ့ဒီဘဟုကော်မတီမှာတာဝန်ဟိုယူထားတဲ့သူတွေအားလုံးတာဝန်ရှိတယ်ကျွန်တော်မြောက်ပိုင်းအနေနဲ့ပြောတာပေါ့နော
်တစံတဲမှာပဲဒီလို့ရဲ့အတွက်အဓိကဘယ်သူတွေမှာတာဝန်ရှိပါသလဲလို့မတ်နန်းအောင်ထွေးကြည့်ကိုလည်း RFA ကထပ်မေးကြည့်ပါတယ
်အဲ့ဒီတဲမှာတာဝန်ရှိတဲ့လူတွေကတော့အရင်တော့ကတော့အထွေထွေအတွင်းမှုရော်နယ်အောင်နိုင်ခေါ်အောင်နိုင်ပေါ့နောက်ပိုင်းမှာသူက EBSCF Northern Burma အနေနဲ့သူယူလိုက်တယ်ထွန်အောင်ကျော်ဖမ်းပြီးတော့သူကဥက္ကဋ္ဌဖြစ်သွားတယ်နော်နောက်မျိုးဝင်းနန်ဆော်လိုဆိုတာကတိတ်ဆုံးသွားပြီနောက်ပန်ချောင်းခေါ်မြင့်ဆိုးဆိုတာကအခုသက်ဆိုင်ရာတွေရဲ့ဥစ္စာဖမ်းဆီးခြင်းကိုခံထားရပြီးတော့ဖြစ်တန်ကြခံနေရတယ်ဆရာဝတီထောင်ဘက်မှာသူ့ကိုချထားတယ်ရှင့်နောက်တော့ကတော့ကျမတို့ဖန်ကြီးတုံးကမျိုးရင်အနောက်ကနေအကြံပေးနေတဲ့ထောက်လိုင်းတာဝန်ခံတန်းစော်မန္တလေးဆိုတာအခုမြို့ထဲမှာလွတ်လွတ်လပ်လပ်ရှိတယ်။နောက်ကျောင်းသားထောက်လိုင်းကြီးကပဲတက်ကြွဇော်ဇော်မင်းဆိုတာမြို့ပေါ်မှာရှိနေတယ်။နောက်အခုလောလောဆယ် ABSDF မြောက်ပိုင်းမှာရှိနေသေးတဲ့လဆိုင်ဆိုတဲ့ကချင်အမျိုးသားပေါ့။သူကိုယ်တိုင်လည်းကျောင်းသားကိုကောင်းဖြတ်တက်ခဲ့တယ
်။ ABSDF ရဲ့မြောက်ပိုင်းတက်မှာအခုလိုဖြစ်နေခြင်းတိုင်းမြမနေဆက်က ABSDF ဘဟုမှာတော့ဒေါက်တာနိုင်အောင်ဦးဆောင်တဲ့ ABSDF အုပ်စုနဲ့ကိုမိုးသီးစုံဦးဆောင်တဲ့ ABSDF အုပ်စုဆိုပြီးနှစ်ချမ်းကွဲနေခြင်းလည်းဖြစ်ပါတယ်။ကိုမိုးသီးစုံက
ကျွန်တော်တို့1997လောက်မှာ ABS ရဲ့ညီလာခံလုပ်တယ်။ညီလာခံနှစ်လလောက်ကြာတယ်ညီလာခံထဲမှာပြဿနာတွေတက်တယ်နောက်ကွဲသွားတယ်။ကွဲသွားပြီးတဲ့နောက်ပိုင်းမှာ ABS ရဲ့မိုးသီးစုံနဲ့ ABS ရဲ့ကိုနိုင်အောင်ဆိုပြီးတော့ဒီတပ်ပေါင်းစုမှာလို့ခေါ်ကြပါတယ်။တို့တော်ညာလဲရောက်ပိုင်းကြီးကိုနိုင်အောင်ဘိုးရဲ့ဦးဆောင်မှုအောက်မှာရောက်သွားတယ်အဲ့တော့ဖြစ်သွားတဲ့ချက်တွေကတော့ ABSCF 9ပေါ့လေကိုနိုင်အောင်တို့အဖွဲ့ကဖြစ်သွားတာကျွန်တော်တို့အနေနဲ့တိုက်ရိုက်ဆော့ဖက်လို့မရတော့ဘူးဒီ spy ဆိုပြီးတော့ဆွဆွဲပြီးဖမ်းခဲ့တော့ဟဲ့လားကျွန်တော်တို့လည်းမသိဘူးဘယ်ဟာအမှန်အမှားဆိုတာဒါပေမဲ့ထောက်လိုင်းကြီးတွေဖြစ်နေတယ်ဆိုတာတောင်မှမကပ်ပါနဲ့သူတို့ကိုလွှတ်လိုက်ပါဆိုပြီးတော့ကျွန်တော်တို့က KIO ပေါ့အရုံက KIO ရဲ့စက်တွေကြီးစက်ကတစ်ချင်တော်ရဲရနေကျွန်တော်လှမ်းပြီးပို့လိုက်ပါတယ်အဲ့ဒီတပ်ဖြတ်မှုတွေအဲ့လိုဖမ်းဆီးမှုတွေနှိပ်စက်မှုတွေဖြစ်နေတယ်လို့ကျွန်တော်တို့ကြားလာတယ်ကြားလာတဲ့အတွက်ကျွန်တော်တို့ကစာထုတ်ပြီးတော့ကန့်ကွက်တယ်1992ခုနှစ်မတ်လပိုင်းလောက်ဖြစ်မယ်ကျွန်တော်တို့မှစာတွေရှိတယ်အဲ့တော့ဒီလိုရက်ကိုတားဆီးပေးဖို့ဆိုတဲ့အားတွေပါပါတယ်ခုကကြတော့ဘယ်လိုဖြစ်လာလဲဆိုတော့ ABSF ဘဟုမူတည်စွာဥက္ကဋ္ဌလုပ်တဲ့ချိန်သူကပဲအမိတ်ပေးလိုက်တလူလူတချို့ internet Facebook တွေမှာလည်းရေးတာတွေကျွန်တော်တွေ့ရတယ်ဒါကတော့နိုင်ငံရေးကတက်လုံးကြံတာလို့ကျွန်တော်ပြောချင်တယ်
ABSDF မြောက်ပိုင်းဖြစ်ရက်ကိုကိုမိုးသီးစုံသုံးသက်တာကတော
့ဥပမာပေါ့ကိုထွန်းအောင်ကျော်နဲ့ပတ်သက်လို့ကိုမမောင်ကျွဲတို့နောက်တစ်ခါကိုထိန်လင်းတို့ပေါ့ဗျာနောက်ကျွန်တော်တို့တိတဲ့လူတွေလည်းပါသွားတာ哦အဲ့တော့အဲ့ဒီကာလကကျွန်တော်တို့ဒီဘက်ကယူဆတာကတော့မိုးသီးစုံကိုထောက်ခံတဲ့အဖွဲ့ကိုနိုင်အောင်ကိုထောက်ခံတဲ့အဖွဲ့ကတက်လိုက်တယ်လို့ပဲကျွန်တော်တို့သုံးသက်ထားတာဒီချိန်တော့ဘာကပမှာချုပ်ထုတ်တက်တွေဖြစ်ခဲ့ဘူးတယ်အဓိကကတော့ရန်သူကဝင်ပြီးတွေးထိုးလှုံ့ဆော်တယ်လို့လည်းကျွန်တော်သုံးသက်ပါတယ်ဒီလိုအတွေ့အကြုံနဲတာရဲ့တမိုင်းကိုမလေ့လာတာပေါ့လေအဲ့ဒီပုံမှာသူတို့ကမှန်မှန်ကန်ကန်ပြင်ပမှုမှုမဆုံးဖြတ်နိုင်တာတွေဖြစ်သွားတယ်ပေါ့ဗျာ
EVSDF ခေါင်းဆောင်ဟောင်းတူဖြစ်တဲ့ဒေါက်တာနိုင်အောင်ကတော့မကြခင်မှာသူ့အနေနဲ့ရှင်းလင်းချက်တစောင်းထုတ်ပြန်မှုရှိပြီးအခုလောလောဆယ်သူပြောပြနိုင်တာကတော
့ကျွန်တော်တယောက်တည်းအနေနဲ့ဟိုရှင်းလင်းချက်ပေါ့နော်အဲ့လိုမျိုးလေးထွက်ဖို့ရှိတယ်လှုပ်ရှုပ်နေတော့အဲ့ဒီဟာလေးကိုကျွန်တော်ရေးဖို့ကိစ္စလက်ဆက်မတတ်နိုင်ဘူးဖြစ်နေတယ်ဟိုလူတွေကအချက်လက်တွေမှားပြောနေကြတယ်ထင်ရမြန်ပြောနေတယ်လေ။မတချို့ကပြောတာရှိရဟာကျွန်တော်ရောက်ပါပြီးတော့အမိန်ပေးလိုက်ပြီးတက်လိုက်တာတော့ဘာလို့ညာတော့လေ။ဆောက်လို့မျိုးလွဲတာတွေအများကြီးရှိတယ်ဗျာ။တစ်ခုလုံးနေနဲ့ပြောရရင်ဘဟုမှာတောင်မရှိတာဆိုရှိတာပေါ့။ဒါပေမဲ့ကျွန်တော်တို့ကဟိုဖြစ်ပြီးတော့မှကျွန်တော်တို့ပြီးရတာ။အချိန်တော့မှလည်းခုမှကွဲနေတဲ့အချိန်မနေ့ကတော့ထိုးစင်းနဲ့အာနောက်စားဝင်နေရင်းနဲ့ပြီးတဲ့အခါကျတော့ကျွန်တော်တို့ကိုယ်စားလှယ်တရားပို့လိုက်တယ်။အဲ့ကိုယ်စားလှယ်ပြန်မလာသေးဘူး။သူတို့အဲ့ဒီကိစ္စတွေ nation တရင်းစားတွေမှာရှင်ဒီရရေးလို့ပါလာတော့မှကျွန်တော်ကသိပြီးတော့ကျွန်တော်ကကမန်ကရနဲ့လိုက်သွားတာဆိုတော့အဲ့လိုမျိုးဟာမျိုးလေဘိုးနေနဲ့အဖွဲ့ကြီးတစ်ခုဖြစ်တဲ့အခါကျတော့ကျွန်တော်တောင်းဝင်ရတယ်ဆိုတော့မြောက်ပိုင်းအောင်လည်းကျွန်တော်ပိုင်တာမဟုတ်ဘူးအမိန်ပေးလို့ရတာလည်းမဟုတ်ဘူးကွာဆိုတော့အဲ့ချိန်မှာမှစပြီး ABS ကိုတိဆောက်နေရတဲ့အချိန်ဟုတ်ရှူးရိုးလေးပဲပေါ့ဗျာဒီလိုများတဲ့လူတွေ spy ဆိုတာဖြစ်မှမဖြစ်နိုင်ဘူးဆိုတော့ကျွန်တော်ရဲ့ဥတီချက်ကတစ်ခုပဲရှိတယ်အဲ့လိုဖန်ထားတဲ့လူတွေကိုထပ်မတတ်ဖို့နောက်ချစ်ဘေးဘူးပေါ့အဲ့တော့မြတ်ပိုင်းနဲ့ကြီးတဲ့ခါကျတော့မိဘတွေတနည်းနည်းပြအပ်ပြီးလွတ်ပြေးမယ်ဆိုတော့ဆိုရင်ကျွန်တော်ဒါပဲလွတ်ပြေးနိုင်လို့ရတာဟုတ်တနည်းနည်းကြာရင်တော့ဒီကိစ္စတွေရှင်းရမှာပဲဆိုတာမျိုးအားလုံးကဘိုးဘွားခံထားတယ်သူတို့လည်းကျွန်တော်ပြောပြတယ်မြတ်ပိုင်းတောင်းလို့ရှိရလူတွေ
ရန်ကုန်မြို့မှာလက်ရှိနေထိုင်သူမတ်တင်းတင်းညီကတော့
ကျွန်တော်တို့ကဒီစီဝါတဲ့လူတွေအသက်ခံလိုက်ရတဲ့ကျောင်းသားတွေအားလုံးကထောင်လန်းရေးမဟုတ်ခဲနဲ့အသက်ခံရတာဟိုပဲအားလုံးကိုသိစေချင်တာပေါ့သူတို့ကိုလည်းသူတို့မှားခဲ့တယ်ဆိုတဲ့ဟာကိုဝန်ခံစေချင်တာဒီတစ်ခုတည်းပဲဖြစ်ပါတယ်
Leshi ABSDF Okra Kutangegaro, Dimyao Panta Piamu Dre, the Zondia, Wevan Piosubo, Ninsangebare. ABSDF Leshi Dukta, Kumu in Piopiaga.
ABSM Yapaima, Chipoka, the Pisina Badelubono, Mantiana, the Yana Damu Pisibo, Nena Kadaturi Dwelle, Genodo Zondia, Yan Levio, Geno Pisha, Pina Pugo, Geno Comedy Dia, Pussy Town Picabane.
EBSDF မြောက်ပိုင်းပြည်မှာအသက်ခံရသူတွေညှိမှန်းနှိမ့်ဆက်ရင်းတည်ဆုံးသွားသူတွေအတွက်ကျန်ရစ်သူမိသားစုတွေနဲ့လုပ်ဖို့ကံပဲတွေကဒီရပိုင်းတွေအတွင်း 120 ပြည့်ခန်းနာတွေကျင်းပကကောင်းမှုကုသိုလ်တွေပြုကြတာလဲသိမြင်ရကြပါမယ်